ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တက်တွေအကြမ်းမှာမနေ့ကြတာရင်းတွေကကိုဟိန်းမြို့နယ်အတွင်းတိုက်ပွဲဖြစ်ခဲ့ပါတယ်။ရှမ်းလက်နက်ကင်တောင်ပိုင်းနဲ့မြောက်ပိုင်းနှစ်ဖွဲ့အကြား9လကျော်ကြာတိုက်ပွဲတွေညှိသက်ခရကနေပြန်လဲဖြစ်ပွားတဲ့တိုက်ပွဲဖြစ်တယ်လို့လက်ရှိတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံတွေတင်းရှောင်ရတာလည်းရှိနေပါတယ်။ရှမ်းတက်နှစ်တက်တိုက်ပွဲဖြစ်ပွားတဲ့တဲ့ရင်ကိုတော့ကိုဝင်းမင်းကပြပြပါမယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းကိုဟိန်းမြို့နယ်နတ်တူချေရွာနီးမှာRCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့တိုက်ပွဲဖြစ်ခဲ့တာပါ။ဒီလနှစ်ရက်နေ့ကတိုက်ပွဲဖြစ်ပွားတဲ့အချိန်ကို RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန့်ဆန်က VOA ကိုအခုလိုပြောပါတယ်
။အဲ့ဒီလေ၁၇နှစ်လောက်မှာခင်ဗျာ USCP ကကိုဟိန်းမြို့နယ်ဘက်ကိုဖြစ်စစ်ခင်လာတော့ခင်ဗျာ။ဒါကြောင့်တို့လည်းခံတပ်ပြီးမရှိသေးဘူးတော့တိုက်ပွဲဖြစ်တယ်ခင်ဗျာ။ဒီကုတ်ကျဒီကိုဟိန်းမြို့နယ်မှာလည်းရှမ်းပြည်တောင်ပိုင်းကိုဟိန်းမြို့နယ်မှာဒီနေ့ကျတော့တိုက်ပွဲရှိတော့ခင်ဗျာ။ဒါနဲ့
တိုက်ပွဲဟာမနေ့7နှစ်ရည်ရောကနေနေကင်း2နှစ်ရည်လောက်ထိဖြစ်ပွားတာလို့ RCSS ဘက်ကသတင်းထုတ်ပြန်ပါတယ် RCSS ဘက်သူတို့ထိန်းချုပ်နေမိတဲ့ကို SSPP တပ်တွေကရည်ရွယ်ချက်ရှိရှိထိုးစစ်ဆင်လာတာလို့စစ်ဆွဲပြောဆိုထားပါတယ
်ကိုဟိန်းမြေနယ်ကစစ်မြေတောင်ပိုင်းထဲမှာလေးပြီး RCSS ရဲ့နေမြေထဲမှာသူတို့ကစစ်ကြောင်းဆွေးနွေးလာဆိုတော့ကသူတို့ကဒီအကြီးအကျယ်ရှိရှိနဲ့တွန်းတက်တူနေတာဆိုတော့အဲ့ဒါကိုရှိရှိလေးလေးရှိရပေါ့
SSPP ဘက်ကတော့သူတို့ဒီနယ်မြေကိုလွန်ခဲ့တဲ့နှစ်ကတည်းကအခြေချလာတာဖြစ်ပြီး RCSS တပ်တွေကလာရောက်ချောင်းမြောင်းပစ်ခတ်တာကြောင့်တိုက်ပွဲဖြစ်တာလို့တုံ့ပြန်ပါတယ
်ဒီကိစ္စကြီးပြရပါတော့ကောင်းလို့ဒီကိစ္စအမှားအခုဆိုင်တယ်ဆိုတော့အဲဒီကနေသူတို့ကဆက်လာပြီးတော့လာမြေချောင်းမြောင်းပစ်တယ်ပေါ့နော်တက်ပြတော့
SSPP ရဲ့ပြောခွင့်ရပူကြီးတီဟာရစာကပြောတာဖြစ်ပါတယ်လက်ရှိမှာတော့တိုက်ပွဲတွေထပ်မဖြစ်အောင်ထိန်းသိမ်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်
။ဒီပွဲတွေကတော့ကျွန်တော်တို့တန်တော်ကျင်းတယ်။ဒီလိုဘုရားသလန်းမှာပေါ့နော်။တောင်ကြီးပတ်ချီသလန်းမှာပေါ့နော်။အဲဒီသလန်းမှာကျောင်းဘက်ကကျွန်တော်မကျော်ဘူးလို့ပြောတယ်သူကျော်နေပါနော်။အဲဘုရားကကျွန်တော်ဆက်သွားမယ်ကျွန်တော်ချက်ကနာချင်းတော့ဒါနဲ့ကျွန်တော်တို့လည်းဟိုပြစ်ပန်းလေးမကြည့်တော့ဟိုကိုကြည့်လို့ကြည့်နေတော့ဒါဘုရားပြစ်ပန်းလေးမကြည့်တော့လည်းကျွန်တော်ခင်ဗျာခင်ဗျာပါ
ရှမ်းတောင်နဲ့မြောက်တက်နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်နန်းထွတ်ရွာကရွာသူရွာသားတွေဟာဒီလနှစ်ရက်နေ့ကဘေးလျာတင်းရှောင်တာတွေရှိခဲ့ပါတယ်ဒီနေ့မှာတော့တင်းရှောင်သူတချို့နေရက်ပြန်ပေမဲ့သက်ကြီးရွယ်တွေကတော့မပြန်နိုင်သေးကြောင်းဒေသခံတယောက်ကပြောပါတယ
်ဘယ်လိုပန်ကြားကနေကြောက်တော့ပေါ့ပြန်သားကအဲ့လိုမျိုးရှောင်လာခုတော့တချို့လူတွေကတော့ပြန်လာအခုကြက်လာတော့တကြီးနဲ့ဟိုလိုကြက်လည်းကလေးတွေကြက်လည်းကလေးရောကြီးရောမစင်းမစင်းလည်းရောဗျာတကြီးရောဦးရောမိမကတို့အမျိုးအင်တာခလာဗျာအဲ့လိုနေရတော့တော်တော်လေးဖြစ်ဖြစ်ကြတာဝင်တော့နေရတော့ဒီမဆက်ကလေးနဲ့ညီနေနေနဲ့ရှင်ပြေတော့လည်းပူတောင်းတော့လာ
ပြီးခဲ့တဲ့ဇလိုင်လအတွင်းရက်ဆောင်မြို့နယ်အတွင်းမှာနောက်ဆုံးတိုက်ပွဲဖြစ်ပွားပြီးခရလကျော်ကြာငိမ့်သက်နေရာကနေ2023မှာရှမ်းတက်နှစ်တက်ပထမဆုံးတိုက်ပွဲပြန်ဖြစ်ပွားတာလည်းဖြစ်ပါတယ် RCSS ာNCA ကအပြည့်အစားချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီး SSPP ကတော့လက်မှတ်မထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျ